COVID-19 ကြောင့်2020ခုနှစ်ဇန်နဝါရီလတရနေ့အရောက်မှာအမေရိကန်ပြည်သူ4,100ကျော်သေဆုံးနိုင်ကြောင်းအမေရိကန်နိုင်ငံ George Washington တက္ကသိုလ်ကျန်းမာရေးဆိုင်ရာကိန်းဂဏန်တိုင်းတာအကဲဖြတ်ရေးဌာနကခန့်မှန်းတွက်ချက်ထားပါတယ်။မနေ့စနေနေ့အထိအမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ38,000ကျော်ရှိပြီးကူးစက်မှုပေါင်း63,000ကျော်ရှိတယ်လို့ Johns Hopkins တက္ကသိုလ်ကထုတ်ပြန်ထားပါတယ်။ရာသီအကူအပြောင်းရှိတာနဲ့အမေရိကန်လူထုရဲ့သတိဝိရိယထားရှိမှုညွန့်နေလာတာတွေကြောင့်ဒီဇင်ဘာလမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူတနည်းကို3,000နီးပါးရှိလိမ့်မယ်လို့ခန့်မှန်းထားကြောင်း George Washington တက္ကသိုလ်ကိန်းဂဏန်တိုင်းတာအကဲဖြတ်ရေးဌာနကခန့်မှန်းတာပါ။အရင်နှုန်းကတော့ဒီဇင်ဘာအရောက်မှာသေဆုံးသူ3,100ကျော်ရှိမယ်လို့ခန့်မှန်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့နှာခေါင်းစည်းတက်တာကိုလူတိုင်းနှိပါလိုက်နိုင်ဆိုရင်တော့လာမယ့်3လခွဲအတွင်းမှာတည်ဆုံးမယ်လို့ခန့်မှန်းထားတဲ့အရေးအတွက်2,200ကျော်ရဲ့တဝက်ကိုလျှော့ချနိုင်လိမ့်မယ်လို့လည်းဆိုပါတယ်။ဒီလိုမဟုတ်ဘဲနဲ့ကန့်သက်တမ်းမြင့်ချက်တွေကိုလျှော့ချလိုက်မယ်ဆိုရင်တော့နှစ်သစ်အရောက်မှာတည်ဆုံးသူဒီထက်ပိုပြီးတော့များမယ်လို့လည်းပြောပါတယ်။American အစိုးရကခြားဝင်ဆောင်ရွက်ပေးတာမျိုးမလုပ်ရင်တည်ဆုံးမှုနှုန်းမြင့်တက်လိမ့်မယ်လို့လည်းအဲ့ဒီသုတေသနဌာနကပြောပါတယ်။စင်ကာပူနိုင်ငံမှာနှာခေါင်းစည်းအသုံးပြုသူဥယျာဉ်မြင့်တက်လာပြီးတဲ့နောက်မှာလူအသက်ပေါင်း32,000ကျော်ကိုကယ်တင်နိုင်ခဲ့တယ်လို့လည်းသုတေသနဌာနကထောက်ပြထားပါတယ်။ဒီသုတေသနဌာနရဲ့တိုင်းတာမှုဆန်နှုန်းအရ COVID-19 ကြောင့်တစ်ကမ္ဘာလုံးအတိုင်းအတာနဲ့တည်ဆုံးမှုနှုန်းဟာဇန်နဝါရီလ1ရက်နေ့အရောက်မှာ1.8%အထိမြင့်တက်သွားလိမ့်မယ်လို့ခန့်မှန်းထားပါတယ်ရှင်။